ရင်နဲ့ပူပေါင်းတပ်ဖွဲ့တွေကဝိုင်းမော်မြို့နယ်အတွင်းရှိစစ်ကမ်းဆယ်ခုလောက်ကိုဒီလ18ရက်နေ့ကတပြိုင်တည်းစတင်ထိုးစစ်ဆင်ခဲ့ရမှာရွှေညောင်ပင်ခြေဆိုင်ခမာယ31စခန်းကိုအင်္ဂါနေ့ည8နာရီခွဲလောက်မှသိမ်းယူနိုင်ခဲ့တာပါ။ခမာယ31သိမ်းယူတာနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဘူမကြီးနော်ဘူးကအခုလိုအတည်ပြုပြောဆိုပါတယ
်။ဝိုင်းမော်ကကအချိန်တော့အမနေ့ရပေါ့နော်။8နာရီဝန်းကျင်မှာရွှေညောင်ပင်ခမာယ31ကိုဒီစီကြောင့်ရေရေနဲ့အပူပေါင်းကပ်ခွက်ပြီးဒီပတ်လို့ရပါသေး။အခုတော့အဲ့ဒီကြောလုံးမှာတော့နေနေရှင်းနေရတယ်လုပ်နေတဲ့အနေထားဖြစ်ပါလေခင်ဗျာတက်ခံကတော့အဝိုင်းမောက58လောက်ပဲကြပါတယ
်ခမရ31တက်ခံဟာမြကြီးနာဗမော်လမ်းပေါ်မှာတည်ရှိပြီးတော့ဝိုင်းမော်မြို့လုံခြုံရေးအတွက်အဓိကကြတဲ့တက်ခံလည်းဖြစ်ပါတယ်ဒီစခန်းလက်မလွတ်ရရေးအတွက်မြကြီးနာခြေဆိုင်မြောက်ပိုင်းတိုင်းစစ်ထဏာချုပ်မပခကလေချောင်းကတက်ခတ်ခဲ့တယ်လို့အတွဲလိုက်ပစ်ဒုံးကြီးတွေနဲ့လည်းပစ်ခတ်တက်ခတ်ခဲ့ပါတယ်လောလောဆယ်မှာတော့ဝိုင်းမော်မြို့မှာခလာရ58တက်စကန်တစ်ခုသာကျန်ရှိနေပြီးတော့ဒီစကန်ကိုတော့တိုက်ခိုက်တာမရှိသေးပါဘူး။ KAI နဲ့ပူးပေါင်းတပ်တွေကခမာရ31ကိုသိမ်းယူပြီးတဲ့နောက်စစ်ကောင်စီကလိုင်ဇာမြို့ကိုလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့ကြောင်းဘူမူကြီးနော်ဘူးကပြောပါတယ်
။တက်တနာရေကြော်ချင်းလောက်ပါဖြစ်ပါတယ်။ဟောဂျက်ဖိုက်တာလာပြီးမှဘုံကျဲတာဖြစ်ပါတယ်။ဘုံကျဲတာတော့တုံးခေါက်ဖြစ်ပါတယ်။အဲသူတို့လည်းလက်ကြီးနဲ့ပစ်တာတော့မရှိဘူး။
ဒေသတွင်းသတင်းတွေမှာတော့ရွှေညောင်ပင်စကန်တိုက်ပွဲဖြစ်ပွားစဉ်စစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်ရပါခတ်ချူရွာအတွင်းကိုလက်နက်ကြီးကြီးကျတာကြောင့်အရက်သား20ခန့်ထိခိုက်ဒေဆုံးခဲ့ကြောင်းဖော်ပြပါတယ်စစ်ကောင်စီရဲ့ News of Myanmar Telegram Channel မှာတော့တနင်္လာနေ့က KIA နဲ့ PDF တွေကလက်နက်ကြီးနဲ့ပစ်တာကြောင့်ခတ်ချူရွာမှာကလေး2ဦးအပါအဝင်6ဦးဒေဆုံးပြီး17ယောက်ဒဏ်ရာရခဲ့ကြောင်းရေးသားထားပါတယ် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာဝိုင်းမော်မြို့နယ်3မိုင်ခန့်အကွာကခါရှီရွာကိုတနင်္လာနေ့ကတည်ယူထားပါတယ်။ဝိုင်းမော်မြို့နယ်အနီးအနားကျေးရွာကပြည်သူတွေဟာလက်နက်ကြီးကြတာနဲ့တိုက်ပွဲတွေပြင်းထန်လာတဲ့အခြေအနေကြောင့်စစ်ဘေးလွတ်ရာမြကြီးနားနဲ့နောင်ချင်းရွာဘက်ကိုတိမ်းရှောင်နေကြပါတယ်။ဒီလိုဝိုင်းမော်မြို့မှာစီရေအရတင်းမာမှုတွေမြင့်တက်လာနေတဲ့အတွက်မြကြီးနားမြို့မှာလည်းလုံခြုံရေးတင်းကျပ်လာနေကြောင်းမြို့ကန်တူကပြောပါတယ်။အဲ
ရှောင်းကြီးစစ်စေးရံမြို့ကတော့တောင်းလျှောက်ရှိနေတာပေါ့နော်။ပြီးတော့ညအချိန်မှာဥမာ7နာရီရောက်မှာလမ်းပေါ်မှာထက်တာမျိုးဆိုရင်တော့ပြင်းပြင်းလေးလေဆိုတဲ့ဟာမျိုးတွေရတယ်ဒါရှိနေတာပေါ့လေနော်ပြီးတော့9နာရီမှဆိုရင်အဲမာရှယ်လောထုတ်ထားတာမျိုးတွေတော့ဒီနေ့ကချင်းတော့ရှိနေတာပေါ့လေဒီမနက်ဆိုရင်လည်းအဲ့လိုအဲဒီဟိုမျိုးသေးလမ်းတောင်းနေမှာပေါ့နော်ဥမာဆိုရင်ဒီစပန်တရားထိတ်တူမှဆိုရင်အဲ့လိုစစ်သေးတာမျိုးတို့ဖုံးစစ်တာမျိုးတို့ပေါ့နော်ဒါတွေတော့ရှိပါလိမ့်ရှင်ဟုတ်
ဒီကနေ့မှာတော့မန်စီမြို့မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါရယ်စကန်တချို့တင်းယူတယ်ဆိုတဲ့သတင်းကိုတော့အတိမပြုတ်နိုင်သေးကြောင်းလည်းပြောပါရယ် KIA နဲ့ပူးပေါင်းတပ်တွေဟာမတ်လ9ရက်နေ့ကစတင်ပြီးတော့မြကြီးနားဗမော်လမ်းတစ်လျှောက်ကစစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တာပါနလကြော်ကြာကာလအတွင်းမှာဝိုင်းမော်မိုးမောက်မန်စီမြို့ကတပ်စခန်းအကြီးငယ်စုစုပေါင်း100ခန့်တင်းယူထားခဲ့ပြီးဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါရယ်ကချင်ပြည်နယ်တိုက်ပွဲမှာစစ်ကန်းတွေလက်လွတ်လိုက်ရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးခင်ဗျ